ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်ခံခဲ့ရတာမျိုးရှိလို့အမှုဖွင့်တရားစွဲဆိုလိုတဲ့ဆိုရင်မြန်မာအစိုးရအနေနဲ့ကူညီဆောင်ရွက်ပေးမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားဓာကြီးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါအပြင်ဒုက္ခသည်ပြည်လဲလက်ခံရေးအပိုင်းမှာဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းနေတယ်လို့ဆိုပါတယ်။ VOA သတင်းတော့ကိုထက်အောင်ခန်းကတင်ပြမှာပါ။
မြန်မာအစိုးရကလူ့ခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့ရင်းညာဒုက္ခသည်တွေအနေနဲ့အမှုဖွင့်ဆောင်ရွက်နိုင်ပြီးအမှုဖွင့်နာတွေကိုလည်းမြန်မာအစိုးရကကူညီပေးမယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဝန်ကြီးဌာနပြောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားလိုက်တာပါ။အမှုဖွင့်တဲ့သူတွေဟာနေထိုင်တဲ့နေရာမှာအမှုဖွင့်ရမှာဖြစ်ပြီးအစိုးရအနေနဲ့ကျူးလွန်သူတွေကိုစစ်ဆေးပြီးလိုအပ်တယ်လို့အရေးယူသွားမယ်လို့ဝန်ကြီးကအခုလိုပြောရတယ်
။ဒါအခုတည်းအရေးကြီးတယ်။ဘာကြောင့်လဲဆိုဆွေးနွေးမှုတွေမျိုးလိုရှိတယ်။တကူးဆိုလို့ရှိရင်အမှန်ပါတော့ individual အမှုဖွင့်ရဆွဆွေးရဒါပေမဲ့အခွင့်အလိုက်ကလည်းဖြစ်တယ်။ဟိုတက်မတော်မှာဖြစ်တယ်။ဘယ်သူကဘာဖြစ်တယ်စသဖြင့်အခွင့်အလိုက်ကြီးကိုဆွဆွေးမှုတွေရှိ။အခွင့်အလိုက်ဆွဆွေးတာချက်တကယ်ကျူးလွန်တဲ့သူကသူ့အဖြစ်ကိုခံရဒီဒီအရေးကြီးတယ်။အဲ့ဒီအတွက်ကြောင့်မလို့အဲ့လိုမှုဖွင့်နိုင်အောင်ဘယ်သူကတရားစွဲနေတယ်ဆွဲပါဘယ်သူကတက်တဲ့ခံလဲခံပါဒါရီအတွက်ကိုဒီဘင်္ဂလားဒေ့ရှ်ရောက်တဲ့သူတွေအကုန်လုံးကဒီဖွင့်ရရရဲ့သူကြီးညာကြီးညာပြီးရှင်ကဲဖွင့်နေတယ်ဖွင့်နော်ဆွဲနေတယ်ဆွဲအဲ့ဒီအတွက်ကိုမြန်မာနိုင်ငံကနေပြီးတော့ဒီဆွဲရတယ်တော့သူကြီးဆောင်ရပေးတယ်အဲ့ဒီစနေအဲ့ဒါကိုစမယ်စမယ်အဲ့ဒါအောင်ရင်သူကသူဆွဆွဲမယ်ဆွဆွဲရင်စစ်စေးမယ်တကယ်ဟုတ်ရင်အေးကြီးတယ်
တကယ်လို့အမှုဖွင့်ဆောင်ရွက်ခဲ့မယ်ဆိုရင်တပ်တွေတွေကိုအစိုးရကအကုန်ကြခံပြီးခေါ်ယူပေးမှာဖြစ်တယ်လို့အခုလိုဆောင်ရွက်တာဟာနိုင်ငံတကာရဲ့ဆွဆွဲချက်တွေကိုတုံ့ပြန်နိုင်မှုပွင့်လင်းပြင်သာစွာဆောင်ရွက်တာဖြစ်တယ်လို့လည်းဆိုပါရယ်ဒီအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးနဲ့ပတ်သက်လို့လည်းဘင်္ဂလားဒေ့ရှ်ဘက်ကမြန်မာဘက်ကိုအစိုးတလင်ပြန်မပို့ချင်တဲ့သဘောတွေရှိတယ်လို့ပူးပေါင်းဆောင်ရွက်မှုမရှိဘူးလို့လည်းဝန်ကြီးကပြောပါရယ်ဇန်နဝ
ါရီ23ဒီ2018ရဲ့လို့အစီအစဉ်ဖြစ်တယ်တို့တော့တရားမှောင်ရောက်တော့ဒါတစ်ဖက်နိုင်ငံကနေပြီးတော့ဒီကိစ္စမှာဟိုဒီမပို့ကျင်တဲ့ဒီမရောက်ရှိကျင်တဲ့သဘောနဲ့ပါမယ်ကျောင်းဒီဒီ process ကိုမဆက်ရှိကျင်တဲ့သဘောနဲ့ပါတယ်ဒါကတော့သူတို့ရဲ့နိုင်ငံရေးခြေလေးတွေသူရဲ့အကြောင်းကြောင့်မှဘူးဖြစ်နေတဲ့ကိစ္စတွေဖြစ်တယ်အဲ့တော့သူတို့ကဒါပြတ်ကိုစဖို့ပြတ်ကိုတစ်ဖက်နိုင်ငံကနေပြီးတော့အားထုတ်မှလည်းဘာမှဒီသဘောတူရဲ့အတိုင်းမဆောင်ရက်တာတစ်ဖက်နိုင်ငံဖြစ်ပါတယ်တို့တော့ကမ္ဘာအနေမှာကျွန်တော်ကနေပြီးတော့မဆက်သေးဘူးကျွန်တော်နိုင်ငံကိုပြားပေးရမယ်ဒါတွေပြန်လည်လက်ခံဖို့ပြားပေးရမယ်လို့ပြောနေတယ်ဒါကြမ်းလို့ရှိကျွန်တော်ကအစီအစဉ်ပြန်ကြပြီနော်သူတို့ကပြန်လည်စဖို့အတွက်ပူးပေါင်းဆောင်ရွက်မှုမရှိလားဒီလိုပဲကျွန်တော်ပြောချင်ပါတယ်
ပြန်လည်လက်ခံရေးတွေဆောင်ရွက်ဖို့ကိုလည်းနိုင်ငံခြားရေးအမြဲတမ်းတွင်းဝင်ပါဝင်တဲ့ညှိနှိုင်းရေးအဖွဲ့ကိုဘင်္ဂလားဒေ့ရှ်ကိုဆင်လွတ်ထားတယ်လို့လည်းဆိုပါတယ်။နောက်၁၈ခုနှစ်ဩဂုတ်လကစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုတွေပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည်9သိန်းလောက်ထွက်ပြေးခဲ့တယ်လို့ထောင်ထဲချီတဲ့နေရဲစွန့်ခွာသူတွေဟာတောင်ပြိုလက်ဝဲနီးကနှစ်နိုင်ငံနယ်စပ်မြေမှာနေထိုင်ရတာတွေရှိပါတယ်။မြန်မာအစိုးရဘက်ကတော့တစ်ဖက်နိုင်ငံကိုထွက်ပြေးသွားတဲ့လူတွေကိုပြန်လည်ဝင်ရောက်ဖို့လက်ခံရေးစကန်နှစ်ခုကိုတောင်ပြိုလက်ဝဲနဲ့ငါးခုရာတို့မှာဖွင့်လှစ်ထားခဲ့ပြီးအခုနှစ်ဇန်နဝါရီ23ရက်နေ့ကလေးကအဆင့်သင့်ရှိနေပြီလို့ပြောကြားထားပါတယ်။မြန်မာအစိုးရအနေနဲ့ပြန်လည်ဝင်ရောက်လာသူတွေကိုလက်ခံမှုအဆင့်သင့်ရှိနေပေမဲ့လူ9ဦးပါမိသားစုတစုတည်းသာတောင်ပြိုလက်ဝဲလက်ခံရေးစကန်အနေနဲ့တဆင့်မောင်တော်မြို့ကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။ပြည်ပခဖြစ်ပွားတော့ကနေရဲတင်းရှောင်တဲ့သူတွေအတွက်စစ်တွေမျိုးမှာဒုက္ခသည်စကန်20ကျော်ဖွင့်လှစ်ထားခဲ့ပြီးဒုက္ခသည်စကန်3ဦးကိုအပြီးပိတ်သိမ်းခဲ့ပြီးနောက်ထပ်ဒုက္ခသည်စကန်4ဦးကိုတော့အပြီးပိတ်သိမ်းဖို့ဆောင်ရွက်နေတယ်လို့လည်းဝန်ကြီးကပြောကြားသွားပါတယ်ခင်ဗျာ။